ဒီနေ့2019ခုနှစ်ဥရောပဖလားဘောလုံးပွဲတွေစတင်ကျင်းပတဲ့ရက်ပိုင်းအတွင်းမှာပဲအင်္ဂလန်သင်းကိုအားပေးသူတွေနဲ့ကျန်းသက်ရုံးရင်းဆန်ခဲ့ဖြစ်ခဲ့တဲ့ရုရှားနိုင်ငံသားနှစ်ဆက်ကိုယောက်ကိုပြင်သစ်ရဲတပ်ဖွဲ့ကဒီနေ့ရုရှားနိုင်ငံကိုစပြီးတော့ပြန်ပို့လိုက်ပါတယ်။ပြီးခဲ့တဲ့စနေနေ့ညနေပိုင်းတုန်းကတော့ဒကာဒီစတော့ဗယ်လိုဒရုန်ကစားကွင်းကြီးရဲ့အတွင်းမှာရောအပြင ပြီးတဲ့နောက်ရုရှားနိုင်ငံသားတွေဘက်ကစပြီးတော့ဒီအင်္ဂလိပ်အသင်းအားပေးသူတွေကိုရန်စတိုက်ခိုက်တာကြောင့်မလို့ပွဲကြည့်ပရိသတ်တွေအများအပြားအကာအရည်ကိုကြော်ပြီးတော့မယုံသုံးကားထွက်ပြေးခဲ့ကြတာပါ။အခုလိုအကြမ်းဖက်လို့ရက်ကိုရုရှားဆူရကရှုတ်ချထားပြီးရုရှားနိုင်ငံသားတွေအနေနဲ့ဘောလုံးပွဲမှာရန်လိုတဲ့အပြုအမူတွေမလုပ်ကြဘူးလဲတိုက်တွန်းထားပါတယ်။ဥရောပဘောလုံးအဖွဲ့ချုပ် UEFA ကတော့ရုရှားအသင်းကိုဒဏ်ကျင်းငွေ 36,800 တန်ခတ်ထားပြီးတော့တကယ်လို့ရုရှားပြည်သက်တွေကအကြမ်းဖက်အပြုအမူတွေကိုဆက်ပြီးတော့လုပ်နေအောင်မယ်ဆိုရင်ရုရှားအသင်းကိုထုတ်ပြစ်မယ်လို့လည်းပြောဆိုထားပါတယ်ရှင်။